ကရင်ပြည်နယ်မြောက်ဝတီခရိုင်ကကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မဟာ6နယ်မြေဖြစ်တဲ့လေးကေကောနဲ့အနီးတဝိုက်ကဒေသတွေမှာဒီကနေ့ဒီဇင်ဘာလ28ရက်နေ့မနက်6နာရီလောက်ခန့်ကစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့စတင်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒီကနေ့ညနေပိုင်းအထိတိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ်။စစ်တပ်ဘက်ကမြောက်ဝတီခရိုင်အပါအဝင်ကော့ဂရိတ်မြို့နယ်ထဲမှာပါလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်လေးချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ကတောင်ကနန်နီဘာအထိရှိလာနေပြီဖြစ်ပါတယ်။ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေအကြောင်း VOA မြန်မာပိုင်းသတင်းတောက်မရေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြောက်ဝတီခရိုင်KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားဒီနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ KNU တပ်တွေဖြစ်တဲ့တပ်မ6လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်ရင်း18တပ်ရင်း29တပ်မ6စစ်ကြောင်းကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ဗဟိုတပ်ခွဲ NUG ရဲ့လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စင်ကြူတပ်ရင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာပါ။ဒီနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်ဆိုပြီး KNU ရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
။ဒီနေ့ယူကလေးကလက်နက်ကြီးကနေစစ်တိုက်ကြတာဟိုမိုးလင်းတဲ့အထိပဲ70ကျန်းရကျန်းလောက်ရှိမှဖြစ်ပါလေကြည့်ရတော့တိုက်ပွဲဖြစ်ကြတော့ကျွန်တော်တရားစလာကအဲ့လေးတော့တဝိုင်းပါပဲညနေ4:00ဖြစ်တယ
်။စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်ထဲမှာဒီကနေ့ကြီးကြီးမားမားတိုက်ပွဲမရှိဘူးဆိုပြီးပြောခွင့်ရဘိုးချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ
်။ဒီနေ့ကရင်ပြည်နယ်မှာတော့ဒလို့ပြတော့ကြီးမားမရှိတာတော့မရှိပါဘူးဗျ။ချောင်းမြောင်းပြစ်ခတ်လာတာတော့တော့ရှိနေပါလား။ဒီလိုဒီတိုက်ပွဲကြီးကြီးမားမားတော့မရှိနိုင်ဘူး။လူရနေပြစ်ခတ်တာမျိုးတွေအပြင်လိုက်လံပြောကြလုံလုံလေးရဆောင်ရွက်တာမျိုးတွေတော့ရှိနေပါလား။
ဒီကနေ့မှာပဲလေးကေကော်ဘက်မှာစစ်ကောင်စီဘက်ကလေးချောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်
။တနအီကျော်လောက်ချိန်ကနေလင်းပြန်တယ်။ပြန်လာရေးရိုးကင်းချောင်းပြန်လာမဟုတ်ပြစ်ခတ်ပြန်လာတယ်။
တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လာမှာစစ်တပ်ဘက်ကတိုက်ရင်အလွန်အကျွံသုံးတိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။ KNU နယ်မြေထဲမှာခိတ္တလာရောက်တိမ်းရှောင်နေသူတွေကိုစစ်တပ်ကအတင်းအာဓမဖမ်းဆီးခေါ်ဆောင်လာ KNU တပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက် KNU အနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာရတယ်ဆိုပြီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေးကေကော်ဘက်ကိုစစ်တပ်ကလေးချောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လဲကုလသမဂ္ဂကလေးချောင်းပြန်တမ်းမှုကင်းမဲ့စုံအဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဒီလိုတောင်းဆိုထားချိန်မှာပဲလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကိုမြောက်ရီခရိုင်ထဲမှာတည်းမဟုတ်ပဲကော့ဂရိတ်မြို့နယ်ထဲမှာလည်းလှုပ်လာတယ်ဆိုပြီး KNU ပြောရေးဆိုခွင့်ရှိသူဘရိုစောတော်နီကပြောပါတယ်
။လေးချောင်းကြီးလေးဆုံးဖြစ်တယ်အခုကတည်းကတခုတပ်ပါတော့နော်ခွန်ကွေကြတော့မင်းကတပ်ွဲဖြစ်တယ်လေတပ်ွဲဖြစ်တော့အဲ့ဒါမိခင်ဘက်ကြတော့သူလင်းတယ်လားဖြစ
်စစ်ကောင်စီဘက်ကလက်လက်ကြီးတွေကမကဝေရင်ကနေပါအင်းအားသုံးတိုက်ခိုက်နေတာကြောင့်ကရင်ပြည်သူတွေတောင်းကနန်းလောက်ထွက်ပြေးနေရတယ်လို့လဲဖလိုစောတော်နီကပြောပါတယ
်သူကချင်းအောင်ဒီကြောင့်တိုက်ခိုက်မှုကတော့တောက်လျှောက်ပဲလွတ်ပါတယ်သူကချင်းအောင်လူမျိုးပတ်ထင်းမှုမှာတော့ရှိတယ်မရှိတဲ့တပ်တွေအနေနဲ့အော်ဒီလိုဖြစ်နေတဲ့ဆိုပေမဲ့လို့သူတို့ချင်းအားလက်ရင်တက်တရားကြောင့်မြောက်ကြပြီပေါ့နော်မြောက်တာတို့လည်းနေပြီးတက်ပြတ်တယ်အဲ့ဒါကြောင့်သူကပုံမတုံတယ်လို့သူတို့ချင်းကျွန်တော်တို့ယူသားပြီးပုံမှာတော့တောက်လျှောက်ကြနေတဲ့ခါကျတော့အခုလည်းလည်းကသူရဲ့နောက်ဘက်တွဲနေတဲ့ဥစ္စာအဲ့ဒါကိုသတိထားလည်းရှိတယ်လို့ကျွန်တော်တို့တော့လည်းမလည်းပြည်သူ့အနေနဲ့နေထိုင်နေရှိတာသုံးခန်းတော့ရှိပ
ါပြည်ပြည်နယ်အတွင်းမှာနှစ်ပတ်နီးပါးကြာတိုက်ပွဲတွေကြောင့်နေရာဆုံးခွာပြီးထွက်ပြေးလာသူများလာပြီးထိုင်းဘက်မှာတော့လူဦးရေ 8,000 ကျော်လောက်ရှိနေပါတယ်။လက်ရှိမှာမြန်မာပြည်တွင်းမှာကျန်နေတဲ့စစ်ဘေးရှောင်တွေကတော့ကျန်းမာရေးထိခိုက်တာတွေ၊ဝမ်းပြက်ဝမ်းလျှော့ရောဂါတွေဖြစ်နေကြပြီးတောက်တုံးရေအဓိကလိုအပ်နေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်။